မတ်လ29ရက်နေ့ကမန္တလေးမြို့မှာကွယ်လွန်သွားတဲ့ကဗျာဆရာကြည်အောင်ရဲ့အမျိုးသားစာပေစုရလာမင်းတရားကဗျာကိုကဗျာဆရာအောင်ဝေးရွတ်နေတာပါဆရာဦးကြည်အောင်ကွယ်လွန်ပြီဆိုတော့ကျွန်တော်အရင်ဆုံးသွားသတိရမိတာကကွယ်လွန်သူကဗျာဆရာဆရာတင်မိုးနောက်ကိုလေးအင်းဝကုံကြီးနဲ့မောင်စွမ်းကြီးတို့ပါပြီးတော့မန္တလေးသားစာရေးဆရာလူလူဦးစိန်ဝင်းသူတို့ဦးကြည်အောင်အတွက်ဘာပြောကြမလဲဒါနဲ့ဆရာလူလူဦးစိန်ဝင်းစီကိုတယ်လီဖုန်းဆက်တော့သူကတိုက်ဖက်ယောဂခံစားနေရတဲ့ကြားကပဲတငယ်ချင်းကဗျာဆရာအတွက်အခုလိုပြောပါတယ
်ရင်းချိုင်းရှိနေဝဲပြက်အပြီးသူရန်ကုန်မှာတင်းချောင်းနေတဲ့အချိန်တုန်းကဆရာအိမ်မှာလာပြီးတော့หนีบุรีได้ขาจ้ะรอปู่กูจีนเนี่ยปู่พี่รอดูเนี่ยเย็นนี่แกอ่ะกูรู้ผิดตัวแล้วตะเร็งกูจาได้อ่ะรออย่างกูสิไม่กล้าผิดอ่ะกระบยารียีได้คามาเตมูอ่ะอนุอหละนี่มาอิมปันกาวเนี่ยหลานอธิสไตล์อ่ะนี่จ้ะรู้ใช่มั้ยมองซ้อนใหญ่อิมปันกาวเนี่ยกูจีอองก็รอนักงานยีอย่าบ่กระบยารีบ่เนี่ยเยสั่นจีนพัชิสั่นจีนอัตมาบุสั่นจีนยีตรุกระบยาอี้ต้านี่มารอပမာကြီးမှာကိုကြည့်အောင်ကိုပြည့်ရည်ဘယ်သူမှမရှိဘူးလို့ကိုယ်ရယ်ပြောလို့ရပါတယ်အဲ့တော့ဒီလိုလူတယောက်ဆုံးရှုံးသွားတာဟာအတိုင်းပြည်တွေအင်မတန်ကြီးမားတဲ့ဆုံးရှုံးနေတာမျိုးဖြစ်တယ်ဒါမျိုးတစ်ခုတော့အကုန်ယူမိမလေးတက်ကလေးကျောင်းသားဘဝကနေစပြီးတော့သူတည်ဆုံးသွားတဲ့အတိအတိုင်းပြည်ရဲ့လူမျိုးပေါ်မှာတစ္ဆာချီချီအလုတ်ကြီးပြုတ်ပြီးတော့တစ္ဆာမဖောက်ကိုကျိုးမရှာပဲနဲ့တာဝန်ကြီးသွားတဲ့အတွက်တော့သူကအင်မတန်မွန်မြတ်တဲ့လူသားတယောက်အဖြစ်နဲ့ကိုယ်ယူတော့ပါလေ
နောက်တော့အင်းဝဘက်ကိုဦးလှည့်ပြီးကဗျာဆရာကိုလေးအင်းဝကုံကြီးကိုဦးလေးရေကျွန်တော်ကိုဦးကြည့်အောင်အမှတ်တရပြောပါအောင်ဆိုတော့ဦးကိုလေးကမဆိုင်မတော့ပဲ
မလေးတက်လို့ရောက်သွားတော့တဝက်ဒီတဝက်ဒီနဲ့သွားကြတာကိုဗျာသူမပြေတာကိုကိုကဖြေကိုမပြေတာကိုသူကဖြေနဲ့သူတို့အပြေတွေဖြစ်ကုန်ကြတာပေါ့သူတို့ကဒီမိုးကြည့်အောင်မောင်စွာကြီးဆိုတဲ့အုပ်စုဖြစ်သွားတယ်သူကအဲ့ဒါကိုဂုံယူပြီးအမြဲတမ်းပြောတယ်ကျွန်တော်တို့ကခစ်ကတော့ train ဆိုတာရှိတာကိုဗျ။ဘုရားကြီးသခင်ကိုရမရဲ့ train ပဲ။အဲ့ဒါဟာနိုင်ငံရေးကိုကြပြားတဲ့ထဲ့တာပဲ။သို့တော့ကျွန်တော်တို့နိုင်ငံရေးသမားလားလို့မေး No, we are not politicians. We are only bots. ဘာလို့ကျွန်တော်တို့ပြောရတာတော့ဆိုတော့မင်းကိုနိုင်တို့ကကျွန်တော်ကြီးဖုံးဆက်တယ်။ဟာကောင်ကြီးမင်းတို့ဥဆောင်ပါကွာလို့ငါတို့ကဥမဆောင်တတ်ဘူးရဲ့လို့ငါတို့ emotional သမားကြီးကွာလို့ဟုတ်ကူတည်တယ်ဗျာတည်တာမဟုတ်ဘူးဗျာတော်တော်အရေးတော်ပုံကြီးတစ်ခုလုံးတော့တော့ဝိုင်းအောင်ရမှာပေါ့ဆိုတာလည်းတည်တယ်အဲ့ဒါကျွန်တော်တို့အုပ်စုရဲ့မူပဲ policy ပဲသူကျွန်တော်တို့တင်မိုးဆုံးပြီရအောင်ဆုံးပြီစိတ်ခဲတော်ခံစားရပါတယ်ကျွန်တော်နေတိုင်းရောက်ပါတယ်ဒီကောင်ကျွန်တော်သွားရင်မျက်လုံးလေးတောက်ပြီးတော့ပြောနေတယ
်ဦးကြည်အောင်ဦးကိုလေးစတဲ့ကဗျာဆရာကြီးတွေကိုကိုမင်းကိုနိုင်တို့ចောင်းသားအဖွဲ့တွေကတလေးတစားရှိတယ်ဆိုတော့ထောင်ချခံចောင်းသားတွေရဲ့မိခင်တွေကိုပြေးမြင်ပြီးကျွန်တော်ကြားရောက်မိတာကဆရာကြည်အောင်ရဲ့မိခင်မာရသွန်ဆိုတဲ့ကဗျာပ
ါ။ဘာသဲအမီမိုင်းရှိတာဝေးအပြေးသမားသာသမီချစ်တက်လုံဖြစ်အောင်ပြောင်းပြစ်သလားတဲ့
။ဒါကတော့ဆရာကြည်အောင်ရဲ့မိခင်မာရသွန်ကဗျာကိုကဗျာဆရာမောင်ဆိုးချိန်ရွတ်ပြတာပါ။ဆရာမောင်ဆိုးချိန်ကရောဆရာကြည်အောင်ကွယ်လွန်တဲ့အပေါ်ဘလို့ခံစားရပါသလဲဆိုတော့
မနေ့ကဆိုရင်ဒုဋ္ဌဝရီမှအေယာဝရီတို့ပေါ့ဗျာကျွန်တော်တို့ကစာရိုက်နေတယ်အခုကွယ်လွန်ပြီဆိုတဲ့သတင်းရရှိတာပေါ့ဗျာအဲ့အတွက်ကျွန်တော်တို့တစ္ဆာအင်အားစုအနေနဲ့အထူးပဲကြေကွဲမိတယ်ပေါ့ဗျာ
အဲ့ဒီလိုတင်မိုးကြည်အောင်မောင်ဆွမ်းကြီးကဗျာရေးပေါ်၃ဦးမှာတက်ရှိကြံနေတာကဆရာမောင်ဆွမ်းကြီးဆိုတော့ဆရာဆွမ်းကြီးဦးကြည်အောင်အတွက်နောက်ဆုံးနှုတ်ဆက်စကားလေးချီးမြှင့်ပါအောင်လို့ကျွန်တော်ကပြောတော့ဆရာဆွမ်းကပြောလိုက်တာမနှဲပါဘူးအဲ့ဒီတည်းကကောက်နှုတ်တင်ပြရရင်တော့ဒီလိုပါအ
ဲသူနောက်ဆုံးရေးခဲ့တဲ့ဘာကျွန်တော်ခင်နာတော့1999ခုနှစ်ကကျွန်တော်ရဲ့ကြပြဆရာဦးဖြစ်တဲ့အမိခေါ်တန်ကြပြဆရာဦးရဲ့အမှားသာပဲဖြစ်မဲ့ထင်ပါတယ်သူနဲ့ကျွန်တော်နဲ့ကြပြဆရာဦးအတူဟိုထုတ်ခဲ့ကြပုံလေးတွေကိုလည်းအသေးစိတ်ပြန်လဲပြီးတော့ပြောပြပါတယ်ဒီပါရှန်ကြပြအဒီအိန္ဒိယကြပြတွေလိလခဲ့ဝင်အကြောင်းကိုအသေးစိတ်တွေ့ရတယ်အဲ့တော့ညာကျွန်တော်တို့လည်းပို့ပြီးတော့အဲ့ဒီပဲအတိုင်းမှာအကြောင်းညာချင်းချင်းလိလခဲ့ပါတယ်ပြီးတော့သူကဝင်တင်တယ်လည်းတော်တော်ရင်းနှီးပါတယ်အဲ့ဦးဝင်းကျင်းသူကပြသာဟုဒုက္ခဝရီမာရီယာဝရီလို့ဆိုပါလေအမှားသာရေးခဲ့ပါတယ
်နောက်ဆုံးအနေနဲ့ဆရာကြည်အောင်ကွယ်လွန်တဲ့အပေါ် ကျွန်တော်စကားပြောပြသူကကဗျာဆရာအောင်ဝေးပ
ါဆရာကြီးအောင်ဆုံးသွားပြီဆိုတဲ့တရင်ကိုကြာတော့ခြေတော်ကြီးတစ်ခုပြိုသွားတယ်လို့ပါပဲဗျာကျွန်တော်တို့မြန်မာကဗျာတမိုင်းမှာတကယ်ကိုရောမိုင်းစောကြီးမင်းသူဝင်တကုံတရားပြီးလို့ရှိရင်ဒီမောကြီးအောင်မောဆွမ်းကြီးကိုလေးအင်းဝကိုကြီးမောသိခိုင်တော့ကနေပြီးတော့မောလေးအောင်ဒီဘက်ကဆက်ဆက်ပေါ်ဗျာကျွန်တော်တို့ရဲ့ရှိရကျွန်တော်တို့မောကြည့်ခဲ့ရတဲ့ကြေတာရတွေပါပဲ
1963ခုနှစ်မှာလာမင်းတရားကဗျာစာအုပ်နဲ့စာပေစုရခဲ့ပြီး2009ခုနှစ်မတ်လ29ရက်နေ့မန္တလေးမြို့ရဲ့ညနေခင်းမှာဘဝကူးသွားတဲ့ပြည်သူကဗျာဆရာကြည်အောင်အမှတ်တရအဖြစ်စုစည်းတင်ပြလိုက်တာပါဆရာကြည်အောင်ရဲ့ဘဝတလျှောက်မှာစိတ်ဒရကဗျာများလာမင်းတရားကဗျာများဒုဋ္ဌဝရီမအေယဝရီတို့မိခင်မာရသွန်ဟေမန္တချင်းမြန်တော်ပန်းလီဆိုပြီးစုစုပေါင်းကဗျာစာအုပ်6အုပ်နဲ့သက်စာရှာဖို့ငါမြင်စီမယ်ဆိုတဲ့စကားပြေတအုပ်ရေးသွားခဲ့ပါတယ်ခင်ဗျာ